Welcome to the Voice of America in Burmese.
တဲ့မင်္ဂလာဖြာဖြာနဲ့ပြည်စုံနေမနေခင်ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဇွန်လ22ရက်တောင်းချာနေမနေ့ဘက်အစည်းအဝေးကို Washington DC မြို့တော်အနေနဲ့လိုင်းလူမီတာ24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတောင်းယူတင်ဆက်ပါပါခင်ဗျာ။
မင်္ဂလာပါရှင်ကျွန်မကခင်ဗျာသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်တွင်နဲ့အတူတင်ပြပေးမှာပါမက္ကဆီကိုကနေအမေရိကန်နိုင်ငံထဲကိုတရားဝင်ဝင်ရောက်လာတဲ့မိသားစုတွေကိုတကွဲတရားစီထိမ့်သိမ်းထားရကနေပြန်ပြီးပေါင်းစည်းပေးဖို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဂျွန်က27ရက်ကစားတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကဂျိမန်နဲ့အော်စတြေးလျတကိုးစီတည်ကြသွားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာရင်းနှီးမှုစနစ်ကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်သွားအောင်နှင်ထုတ်လိုက်တယ်ဆိုတဲ့စွပ်စွဲချက်နဲ့ပတ်သက်ပြီး ICC နိုင်ငံကခုံရုံးမှာပြည်မှုဒီကြားနာစစ်ဆေးမှုတွေလှုပ်ဆောင်မှုစီစဉ်မှုတွေရှိလာပါတယ
်ကျွန်တော်တို့ဒီတိုင်းမြန်မာနယ်စပ်မှာဖြစ်ခဲ့တုန်းကလည်းအစုလိုက်ကြုံလိုက်ဆက်ကြည့်ကြတာပဲဒါပေမဲ့ထိုင်းနိုင်ငံအစိုးရအနေပြီးတော့မြန်မာနိုင်ငံအစိုးရကိုအဲ့ဒီလိုမျိုးမောင်းထုတ်ပါတယ်ဆိုပြီးတော့လည်းတိုင်းနာတာနာမရှိပါဘူး
မကြခင်သတင်းတွေအပြီးမှာတင်ပြချက်ကိုကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့ဒီအဂရိလိုက်စားမှုတိုက်ဖြည့်ရေးကော်မတီရဲ့ဥပဒေနဲ့ပတ်သက်လို့လွှတ်တော်မှာဘလို့ပြင်ဆင်မှုတွေရှိသလဲဆိုတာကိုတင်ပြမှာဖြစ်သလိုကုလလူ့အခွင့်အရေးကောင်စီကနေအမေရိကန်နှုတ်ထွက်လိုက်တဲ့အပေါ်နိုင်ငံတကာတုံ့ပြန်ချက်တွေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ။
မက္ကဆီကိုကနေနယ်စပ်ကိုကျော်ဖြတ်ပြီးအမေရိကန်နိုင်ငံထဲကိုတရားဝင်ဝင်ရောက်လာတဲ့မိသားစုတွေကိုတကွဲတပြားစီထိမ့်သိမ်းထားရကနေပြန်ပြီးပေါင်းစည်းပေးဖို့အတွက်အစိုးရအဖွဲ့အစည်းတွေကိုသူပြောကြားခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ရွှေပြောင်းဝင်ရောက်လာတဲ့ကလေးငယ်တွေကိုတီးခြားထိမ့်သိမ်းထားတဲ့ Texas ပြည်နယ် Mac Allen ကစခန်းကိုသမ္မတကတော့ Melania Trump တွားရောက်နေခြင်းမှာပဲချက်တပရင်းတွေကသမ္မတ Trump ကသူတို့တွေကိုခွဲမထားပဲနဲ့အတူထားကြပါတယ်လို့ Cabinet ဝန်ကြီးများအစည်းအဝေးတွင်မှာပြောကြားလိုက်တာဖြစ်ပါတယ်။ April ကစပြီးမိဘတွေနဲ့ခွဲပြီးထိမ့်သိမ်းထားတဲ့ကလေးငယ်ပေါင်းက2000ကျော်ရှိနေတာပါ။ဒီကလေးငယ်တွေရဲ့ပုံတွေနဲ့သူတို့ငိုရိုပြောဆိုနေတဲ့အတန်းလေးပါတဲ့သတင်းတွေပြီးခဲ့တဲ့သတင်းပတ်ထဲမှာကဘာတလွန်ပြန့်နှံ့သွားခဲ့ပြီးတဲ့နောက်မှာတော့နေဆက်ကြောဖြတ်ဝင်ရောက်လာတဲ့မိဘတွေနဲ့သူတို့ရဲ့ကလေးတွေကိုတကွဲတပြားစီခွဲပြီးထိမ့်သိမ်းထားမှုတွေရပ်ဆိုင်းပစ်ဖို့အတွက်သမ္မတ Trump ကသမ္မတအမိန့်ကိုချက်ချင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရားမဝင်ဝင်ရောက်လာသူတွေရဲ့အမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာအာဏာပိုင်တွေဘာဆက်ပြီးလုပ်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Texas ပြည်နယ် Brownsville တရားရုံးမှာကျက်တပရင်းနဲ့မနေ့ပိုင်းကလူဝင်မှုကြီးကြပ်ရေးအမှုကိုကြားနာခဲ့တာပါပြည်မှုသေးကျူးလွန်တဲ့ရွှေပြောင်းဝင်ရောက်သူ18ဦးရဲ့အမှုကိုအစိုးရရှင်းနေတွေကရုတ်သိမ်းပေးခဲ့ပေမဲ့သူတို့ကိုတရားဝင်လာရောက်မှုနဲ့ပတ်သက်ပြီးအမှုရုတ်သိမ်းတာမဟုတ်ကြောင်းနောက်ပိုင်းမှာတရားရေးဌာနကပြောကြားလိုက်တာဖြစ်ပါတယ်
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့ထိပ်သီးတွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာအောင်စီစဉ်နေတယ်လို့အမေရိကန်သမ္မတအင်ပီရိုကပြောပါတယ်။လာမယ့်လအတွင်းသမ္မတထရမ့်ရဲ့ဥရောပခီးစဉ်တဲမှာအဲ့ဒီထိပ်သီးဆွေးနွေးပွဲဖြစ်လာဖို့မျှော်လင့်ရတဲ့အကြောင်းအမည်မဖော်လိုသူတဦးရဲ့ပြောဆိုချက်ကိုသတင်းနေမှာကိုးကားပြီးတော့ဖော်ပြနေကြပါတယ်။ဇလိုင်လ17ရက်နေ့စနေနေ့နေတိုးထိပ်သီးဆွေးနွေးပွဲတွေဘယ်ဂျီနိုင်ငံဘရဆဲမှာမကျင်းပခင်ဒီအမေရိကန်နဲ့ရုရှားကောင်းဆောင်တို့ဦးတို့တွေ့ဆုံကြမဲ့သဘောရှိနေပါတယ်။ဒါမှမဟုတ်လို့ရှိရင်လည်းသမ္မတထရမ့်ရဲ့နှစ်ရက်ကြာဗြိတိန်ခီးစဉ်အပြီးမှာဖြစ်နိုင်ပါတယ်။အမေရိကန်မျိုးသားလူညွန်ရေးကြံပေးဂျွန်ဘောလ်တန်ရုရှားကိုသွားဖို့ရှိတယ်လို့မျိုးသားလူညွန်ရေးကောင်စီရဲ့ကြံပေးပုဂ္ဂိုလ်ကနေပြီးတော့ Twitter ကနေတဆင့်ရေးသားပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောရေးဆိုသူကွင့်ရှိသူကလည်းဂျွန်ဘောလ်တန်ရုရှားကိုလာမယ့်ကိစ္စကိုအတည်ပြုချက်ပေးပါတယ်။အဲ့ဒီခီးစဉ်မှာသမ္မတနှုတ်ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ဆွေးနွေးမဲ့သဘောတွေရှိတယ်လို့လည်းဆိုပါတယ
်ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်နိုင်မှုအတွက်2015ခုနှစ်မှာရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်ရေးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုဆွေးနွေးခဲ့ကြတယ်လို့ရုရှားသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ဒွန်ဘတ်စ်ဒေသမှာတင်းမာမှုတွေတိုးလာနေတယ်လို့ဒေသရင်းယူကရိန်းတပ်တွေပြင်းထန်တဲ့ထိုးစစ်တွေကြောင့်အရသာတည်ဆုံမှုတိုးလာတာကိုသမ္မတပူတင်ကစိုးရင်ဆက်မှုကြောင့်ပြောကြားခဲ့တယ်လို့ရုရှားဆိုတာကသတင်းထုတ်ပြန်ပါတယ်2015 February လက Minsk မှာအပြစ်ရသဘောတူညီချက်ကိုချုပ်ဆိုနိုင်ခဲ့တာပါ။ဒါပေမဲ့နှစ်ဖက်တက်တွေကြားအပြစ်ရသဘောတူညီချက်ကိုနှိမ့်စင်လို့လို့ချုပ်ဖောက်မှုတွေရှိနေတာမို့ဒေတာရင်းမှာတိုက်ပွဲတွေနဲ့မတည်မငြိမ်ဆက်ပြီးဖြစ်ပွားနေတာပါ။ခေါင်းဆောင်နှုတ်ကချက်တပြင်းနေကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးကြတာဖြစ်ပြီးဒါကသတင်းနှစ်ပတ်အတွင်းဒုတိယချင်းများဖုန်းဆက်သွယ်ပြောကြတာဖြစ်ကြောင်း Russia Interfax သတင်းကဖော်ပြပါတယ်။ဒါပြန်ယူကရိန်းသမ္မတပိုရိုရှန်ကိုကရုရှားသမ္မတပူတင်ကိုဂျွန်လ9ရက်နေ့ကဆက်သွယ်ပြီးအကျဉ်းသားလင်းလင်ရဲ့ပါဝင်လူသားချင်းစာနာမှုကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့လည်းဖော်ပြပါတယ်။ရုရှားနိုင်ငံဆိုင်ဘီးရီးယားမှာအနှစ်20ထောင်ဒဏ်ကြခံရတဲ့ယူကရိန်းရုပ်ရှင်ထုတ်လုပ်သူအိုလက်ဆန်စတော့ကိုရုရှားကပြန်ပြီးလွှတ်ပေးဖို့အတွက်ဥရောပကောင်စီကတောင်းဆိုပြီးနောက်တစ်နေ့မှာပဲရုရှားနဲ့ယူကရိန်းခေါင်းဆောင်တို့ဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။
နျူကလ িয়ার လက်နက်ပြသရေးအစီအစဉ်အပြည့်အဝဆောင်ရွက်ရေးလုပ်ငန်းစဉ်တွေကစတင်နေပါပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်ကပဲပြောလိုက်ပါတယ်။နျူကလ িয়ার လက်နက်စမ်းသပ်တဲ့အဓိကနေရာကြီး၄ခုကိုဖောက်ခွဲဖျက်ဆီးလိုက်ပြီဖြစ်လို့ဒါဟာပြသရေးလုပ်ငန်းစဉ်ကိုစတင်နေတဲ့သဘောပဲလို့သမ္မတထရန့်ကသူ့ရဲ့အစိုးရအဖွဲ့ကအမေရိကန်ကအင်ပြီးတော့မှပြောခဲ့ပါတယ်။ပဲထိန်တက်ဒုံးတွေအပါအဝင်ဒုံးကျည်ပစ်လွတ်မှုတွေကိုမြောက်ကိုရီးယားဘက်ကရပ်တန့်လိုက်ပြီးတော့အင်ဂျင်နေရာကိုလည်းဖောက်ခွဲဖျက်ဆီးနေတယ်လို့ဆိုပါတယ်။သမ္မတထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဇွန်လ10ရက်နေ့ကစင်ကာပူမှာတွေ့ဆုံပြီးနောက်ပိုင်းနျူကလ িয়ার လက်နက်ဖျက်သိမ်းကိစ္စမြောက်ကိုရီးယားဘက်ကဘာတွေလုပ်ထားပြီလဲလို့သတင်းတောက်တွေကကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကိုပုဒ်ပုနေတုန်းကမေးခဲ့ပါတယ်။အဲဒုံကတော့ကာကွယ်ရေးဝန်ကြီးကသူ့ဘာမှတထူးခြားခြားသိထားတာမရှိဘူး။အသေးစိတ်ညှိနှိုင်းဆွေးနွေးမှုတွေလည်းမဆက်တင်သေးဘူးလို့သတင်းတောက်တွေကသူပြောခဲ့ပါတယ်။နေတုန်းကသမ္မတထရန့်ရဲ့မြောက်ကိုရီးယားအရေးသူ့အစိုးရအဖွဲ့ကိုပြောဆိုနေတဲ့အချိန်မှာကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကသမ္မတထရန့်ဘေးမှာရှိနေခဲ့တာပါ။အမေရိကန်ခြေစိုက်မြောက်ကိုရီးယားစောင့်ကြည့်လေ့လာရေးဖွဲ့38 knot အဖွဲ့ရဲ့ပြောဆိုချက်အရလည်းပြီးခဲ့တဲ့သတင်းပတ်အထိမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းဆိုင်ရာလှုပ်ရှားမှုတွေဘာမှမတွေ့ရဘူးလို့ဆိုထားပါတယ်။စင်ကာပူမှာလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်တုန်းကတော့တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွတ်တာတွေကိုရပ်ဆိုင်းထားပြီးတော့နျူကလ িয়ার ဘုံးခွဲစမ်းသပ်တဲ့နေရာကိုလည်းပိတ်ထားလိုက်ပြီးလို့မြောက်ကိုရီးယားဘက်ကပြောဆိုထားတာရှိပါတယ်
။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9689တိုင်းဒိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ရမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။27ရာစုပင်လုံကြီးလာကံကိုတက်တရာချင်းမြောက်ကျင်းပတဲ့အခါမှာတရုတ်မြန်မာနယ်စပ်ဒေသအခြေစိုက်တိုင်းဒေသလက်နက်ကင်ဖွဲ့တွေအားလုံးဖိတ်ကြားရင်းနဲ့ပတ်သက်ပြီးပြန်လည်ညှိနှိုင်းမှုရှိနေတယ်လို့အစိုးရပြောခွင့်ရကပြောပါတယ်။ပြည်ထောင်စုငင်းကြန်းညီလာကံအချို့ညှိနှိုင်းဆွေးနွေးပွဲကိုအစိုးရလွှတ်တော်နဲ့တက်မတော်အစုဖွဲ့ကကိုယ်စားလှယ်တွေတိုင်းဒေသကိုယ်စားလှယ်တွေနဲ့အကျိုးဆောင်တွေဂျူလ19ရက်နေ့27ရက်နေ့ထိနေပြည်တော်မှာကျင်းပတာဖြစ်ပါတယ်။ဒီစီဝဲမှာတရုတ်မြန်မာနယ်စပ်ဒေသအခြေစိုက်လက်နက်ကင်ဖွဲ့အားလုံးဖိတ်ကြားပုံနဲ့ပတ်သက်ပြီးညှိနှိုင်းရအောင်မှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်က VOA ကိုပြောပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့5ဖွဲ့ဟာ FPNCC ခေါ်ပြည်တော်စုညှိနှိုင်းနိုင်ငံရေးညှိနှိုင်းဆွေးနွေးကော်မတီဖွဲ့စည်းထားတာဖြစ်ပြီးဒီအဖွဲ့အနေနဲ့အဖွဲ့ဝင်အဖွဲ့စည်းအားလုံးကိုဖိတ်ကြားမှတ်တမ်း27ရာစုပင်လုံစည်းဝေးကိုတက်ရောက်မယ်လို့သဘောထားထုတ်ပြန်ပါတယ်။တချင်ထဲမှာပဲတရုတ်အစိုးရကနယ်စပ်တည်ငြိမ်ရေးလှုပ်ဆောင်မှုအစိုးရနဲ့လက်နက်ကိုင်ဖွဲ့တွေကိုတိုက်တွန်းခဲ့တယ်လို့ဒီအဖွဲ့ဝင်တွေကလည်း27ရာစုပင်လုံမှာဖိတ်ကြားရင်တက်ရောက်ဖို့တိုက်တွန်းခဲ့တာပါ။အကျိုးပြန်ဆင်မှုဆင်းရဲပွဲမှာတော့27ရာစုပင်လုံတတိယအစည်းအဝေးကိုဇူလိုင်လဒုတိယပတ်ထဲမှာကျင်းပဖို့အတွက်ရထားပါတယ
်။ ICRC လို့ခေါ်တဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့ရဲ့ဥက္ကဋ္ဌပီတာမူရာဟာ ICRC အဖွဲ့ဝင်တွေလောက်ကန်ဆောင်ရွက်နေကြတဲ့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆပ်ဇာတိတာတွေကိုချင်းနေတကူတွားရောက်လေ့လာဖို့ဇွန်လ25ရက်နေ့ကနေပြီးတော့ဇူလိုင်လ3ရက်နေ့ထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုအလဲပတ်ရောက်လာပါလိမ့်မယ်။ICRC ဥက္ကဋ္ဌဟာရခိုင်ပြည်နယ်အတွင်းစစ်ဖက်မှုတွေကြုံခဲ့ကြရတဲ့လူတွေနဲ့လည်းတွေ့ဆုံမှုရှိသလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရကိုယ်စားလှယ်တွေလည်းတွေ့ဆုံဆွေးနွေးသွားဖို့ရှိနေပါတယ်။ ICRC ဖွဲ့ရဲ့သတင်းထုတ်ပြန်ချက်အရနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံဆွေးနွေးသွားမယ်လို့ဆိုပါတယ်။ ICRC ဥက္ကဋ္ဌဟာဇွန်လ30ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာမှာဖြစ်ပြီးဝန်ကြီးချုပ်ရှိတ်ခါစီနာနဲ့ဝန်ကြီးတွေအစိုးရထိပ်တန်းအရာရှိတွေနဲ့လည်းတွေ့ဆုံရေးဆက်သွယ်လိုက်မယ်လို့မျှလင့်ရပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်တီမှာသတင်းစာရှင်းလင်းပွဲတွေကိုလည်း ICRC ဥက္ကဋ္ဌကကျင်းပသွားဖို့ရှိပါတယ်။မဟုတ်တရားဒီမှာတွေ့ကြုံရမယ့်အခက်အခဲတွေအတွက်လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအဖွဲ့တွေကအခက်အခဲတွေကြားကပဲအကောင်းဆုံးကူညီဆောင်ရွက်နေကြတယ်။ဒုက္ခကြုံနေရတဲ့သူတွေလည်းအများပြားရှိနေတော့မယ်လို့ ICRC ဥက္ကဋ္ဌပီတာမူရာကပြောဆိုထားပါတယ်။
ဂျူန27ရက်ချက်တပင်းနေ့ကစားကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကဒိန်းမတ်နဲ့ဩစတြေးလျတကိုးစီတည်ကြပါတယ်။ဒိန်းမတ်ကဂိုးရင်ဆက်သွင်းတာပါ။နောက်ပိုင်းမှာဂိုးအေရီယာတွင်ဒိန်းမတ်ကစားသမားရဲ့လက်နဲ့ထိခဲ့လို့ပယ်နယ်တီရပြီးဩစတြေးလျကခြေပဂိုးနဲ့တည်ရဖြစ်ခဲ့တာဖြစ်ပါတယ်။ပြင်သစ်နဲ့ပီရူးပွဲမှာတော့ပြင်သစ်ကပီရူးကိုတကိုးဂိုးမရှိနဲ့နိုင်ပါတယ်။မနေ့ကနောက်ဆုံးကစားခဲ့တဲ့အုပ်စုဒီကအာဂျင်တီးနားနဲ့ခရိုအေးရှားပွဲကတော့အထူးခြားဆုံးလို့ဆိုရမှာပါ။ကမ္ဘာဖလားနှစ်ချိန်ပိုင်ခဲ့ပြီးတဲ့ကမ္ဘာကျော်အာဂျင်တီးနားဟာခရိုအေးရှားတင်ကို3ဂိုးမရှိနဲ့အရှုံးပေးခဲ့ရပါတယ်။လူကြက်များတဲ့အာဂျင်တီးနားဘောသမားမက်ဆီဒီတပွဲမှာလည်းခြေထွန်းမပြနိုင်ပါဘူး။ဂျူန22ရက်တောက်ကြမှာကစားမယ့်ပွဲတွေကတော့အုပ်စု E ကဘရာဇီးနဲ့ကော့စတာရီကာ၊အုပ်စု D ကနိုင်ဂျီးရီးယားနဲ့အိုင်စလန်၊အုပ်စု E ကဆာဗီးယားနဲ့ဆွစ်ဇာလန်တင်းလို့ဖြစ်ပါတယ်။ကမ္ဘာကျော်ဘရာဇီးတင်းတဲ့ပထမပွဲတော့ဆွစ်ဇာလန်ကိုအနိုင်မကန်နိုင်ပါဘူး။တကိုးစီတေးကြတာပါ။မနေ့ကဘရာဇီးအခြေအနေဘယ်လိုလဲ။အာဂျင်တီးနားလိုနာမည်ကြီးထမင်းကဖြစ်နေမလားဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကျော်အောင်လွင်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲဒီအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်နားဆင်နိုင်တယ်လို့ကျွန်တော်တို့ VOA ရဲ့ Facebook ဆာမျက်နှာကပါဓာတ်ရိုက်အခုထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့စူးစီးတင်ပြချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်သွားပါမယ်။ရိုဟင်ညာမွတ်စလင်တွေကိုမြန်မာနိုင်ငံတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်အောင်နှင်ထုတ်လိုက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးမှာကြားနာစစ်ဆေးမှုလှုပ်ဆောင်မှုစီစဉ်ထားပါတယ်။ဒီမှုနဲ့ပတ်သက်လို့တရားလိုရှေ့နေရဲ့မြစ်တာရက်ခံချက်ကိုဇူလိုင်လကုန်ပိုင်းမှာနောက်ဆုံးထားပြီးတုံ့ပြန်ဖို့ ICC တရားသူကြီးတွေကမြန်မာအစိုးရကိုနောက်ဆုံးရက်သတ်မှတ်ပေးထားတာရှိပါတယ်။မြန်မာအစိုးရကတော့မြန်မာနိုင်ငံကနေအတင်းမောင်းထုတ်တာမျိုးမရှိဘူးလို့အကြိမ်ကြိမ်ပြောထားခဲ့တာပါ ICC တရားရုံးမှာဒီအမှုအလားအလာဘယ်လိုရှိလာနိုင်မလဲဆိုတာနဲ့ပတ်သက်လို့ကိုကျော်လွင်ကဆက်ပြီးပြောပြပါမယ်ခင်ဗျာ
ရိုဟင်ဂျာမွတ်စလင်တွေနေဆက်ကိုဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်သွားတဲ့အခြေအနေတွေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားစီရင်ပိုင်ခွင့်ဘယ်လိုရှိမလဲဆိုတာနဲ့ပတ်သက်လို့တရားလိုရှိနေဖာတူအိုဘန်ဆိုတာရဲ့မြစ်တာရခံချက်ကိုဇူလိုင်လ29ရက်နေ့နောက်ဆုံးထားပြီးတော့တုံ့ပြန်မှုမြန်မာအစိုးရကို ICC နိုင်ငံတကာပြစ်မှုခုံရုံးကပြီးခဲ့တဲ့ AB လာတုန်းကအသိပေးထားတဲ့အကြောင်းဇွန်လ27ရက်နေ့ထုတ် Writer သတင်းမှာဖော်ပြထားပါတယ်။မြန်မာဘက်က ICC ကိုတုံ့ပြန်ချက်ပေးထားပြီးလားမပေးရသေးဘူးလားဆိုတာကတော့မသိရသေးပါဘူး။ဒါပေမဲ့လည်း AB လာ17ရက်နေ့မှာနိုင်ငံတော်တိုင်ပင်ခံရုံးကထုတ်ပြန်ထားတဲ့ကြေညာချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားအောင်ဘယ်သူမှမောင်းထုတ်ခဲ့တာမရှိတဲ့အကြောင်းတရားလိုတက်တရဲ့လှုံ့ဆော်ချက်ဟာနိုင်ငံတော်အချုပ်အခြာအာဏာကိုကျော်လွန်ရာရောက်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတဲ့သူတွေရခိုင်ပြည်နယ်ပြန်လာရေးကိုလည်းစီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းအသေးချာပူးပေါင်းပြီးတော့လှုပ်ဆောင်နေတဲ့အကြောင်းဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဆိုကတော့အတိမတ်မပြုတ်ပါဘူး။ဒီမှုနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အချက်တစ်ခုကမြန်မာနိုင်ငံဟာ Rome Statute လို့ခေါ်တဲ့ ICC ကိုစတင်ခဲ့တဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ဘူးဆိုတာပါပဲ။မြန်မာနိုင်ငံကလက်မှတ်မထိုးထားပေမဲ့လည်းရိုဟင်ဂျာတွေရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အဲ့ဒီ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမှာအဲ့ဒါကြောင့်လဲရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကနေတရားစွဲဆိုနိုင်မလားဆိုပြီးတရားလိုရှင့်တွေက ICC ကိုတောင်းဆိုထားတာပါအခုလို ICC ကနေပြီးတော့အရေးယူနိုင်ဖို့ကြိုးပမ်းနေတဲ့ကိစ္စဟာဘလောက်ထိဖြစ်နိုင်ချေရှိတဲ့ကိစ္စလဲဆိုတာကိုသိနိုင်အောင်ဟောင်ကောင်ခြေစိုက် AHRC အာရှလူ့ခွင့်ရေးကော်မရှင်ရဲ့ဥပဒေကြံပေးမြန်မာရှင့်နေဥမင်းလွင်ဦးကိုမေးကြည့်ပါတယ်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားတဲ့ကိစ္စကတင်းအရမမောင်းထုတ်မှုဆိုတဲ့ပြစ်မှုကိုကျူးလွန်ရရောက်ပါသလားခင်ဗျာဘလို့ထင်ပါလဲရှင့်နေတဦးအနေနဲ့
ဒီဥစ္စာပြောရမယ်ဆိုလို့ရှိရင်တော့နည်းနည်းတော့ရှုပ်ထွေးတော့ပါတော့ဒါပေမဲ့ရှုပ်ထွေးတဲ့ဥစ္စာကမှချင်းချင်းမင်းမင်းကျွန်တော်တို့ပြန်ပြီးတော့ကြည့်နိုင်ဆိုလို့ရှိရင်ဒီအာသာအတန်းဖက်မှုတွေဖြစ်တဲ့အခါမှာရက်ရွာအငြိမ်မသက်ဖြစ်တယ်ရက်ရွာအငြိမ်မသက်ဖြစ်တဲ့အခါမှာအများပြည်သူကြီးလန့်လာသားဖြစ်နေတဲ့အချိန်မှာပဲအာသာအဖွဲ့ဝင်တွေကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးဖို့အတွက်စော်ဟောတဲ့ဒုက္ခတွေဖြစ်ထွက်သွားတဲ့လူတွေကိုယ်တိုင်ကလည်းအဲ့ဒီလိုကြောက်လန့်နေတဲ့အချိန်မှာထွက်ပြေးရင်သက်သာရာရမယ်အခွင့်အရေးတွေပိုရလိမ့်မယ်ဆိုတဲ့ညှို့လင်းချက်တွေနဲ့သူတို့ကိုယ်တိုင်သွားကြတာဖြစ်တယ်။အဲ့ဒီလိုသွားနေတဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံအာဏာပိုင်အဖွဲ့အစည်းတွေကနေပြီးတော့လမ်းမှာတားမြစ်တယ်မသွားဖို့ကြောင်းရတယ်။သာရာစင်မပြေတဲ့ဥစ္စာတွေရိတ်ခတ်ထောက်ခံတာတွေရှိတယ်။အဲ့တော့ post deportation ကိုပြောရအောင်တက်ပြေးကြဖို့တော်တော်ခင်းတဲ့ကိစ္စအခုဖြစ်တယ်လူတွေကြောက်ရတဲ့အချိန်မှာဒီလိုမျိုးဘေးကနေသွားတဲ့အတွက်အခွင့်အရေးကိုမျိုးကိုပြီးတော့ထွက်သွားကြတဲ့ဥစ္စာငိုကိုရဲ့စိတ်သဘောဆန္ဒအမြောက်လေထွက်သွားတာမျိုးလေဖြစ်နိုင်တယ် တင်းအားမှနင်းထုတ်မောင်းထုတ်လိုက်တယ်ဆိုတဲ့ဥစ္စာမျိုးကတော့ဒီနိုင်ငံတကာကိုသူတို့ဆွဆွဲနေတယ်ပြောဆိုနေတဲ့ဥစ္စာတွေကတက်တည်ကြောက်ထဲရင်းနေတယ်လို့ကျွန်တော်တော့မြင်ပါတယ်ဒါကြောင့်ဒီဥစ္စာကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့လဲဆိုတော့ကကျွန်တော်တို့ဒီတိုင်းမြန်မာနယ်စပ်မှာဖြစ်ခဲ့တုန်းကလေအစုလိုက်ပြုံလိုက်ထွက်ပြေးကြတာပဲဒါပေမဲ့ထိုင်းနိုင်ငံဆိုရနေပြီးတော့မြန်မာနိုင်ငံဆိုရကိုအဲ့ဒီလိုမျိုးမောင်းထုတ်ပါတယ်ဆိုပြီးတော့လေတိုင်နာတာနာမရှိပါဘူ
းဆိုတော့ဒီနိုင်ငံတကာခုံရုံးကိုတင်ပြီးတော့တရားစွဲဆိုတဲ့ကိစ္စဟာဘယ်လောက်ထိဖြစ်နိုင်ချေရှိတဲ့ကိစ္စလဲခင်ဗျာဘယ်လောက်ထိအောင်မြင်နိုင်မယ့်အမှုလို့ထင်ပါလဲခင်ဗျာ
အောင်မြင်နိုင်တယ်မအောင်မြင်နိုင်ဘူးဆိုတာတစ်ခုဒီလိုမျိုးလုပ်လိုက်ရင်နိုင်ငံတကာကအာရုံစူးစမ်းမှုပုံရမယ်နိုင်ငံတကာပြည်အားတွေပုံများလာမယ်မြန်မာနိုင်ငံပေါ်မှာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်ညံ့ညံ့ဆန်းဆန်းလုပ်နိုင်အောင်ဒုက္ခသည်တွေတောင်းဆိုတဲ့အတိုင်းဖြစ်အောင်ပြည်အားတွေပြီးနိုင်ဖို့အတွက်ရည်ရွယ်ပြီးတော့လှုံ့ဆော်နေလို့ပဲမြင်တယ် ICC နိုင်ငံတကာရာသွေးခုံရုံးကတော့ပြင်နိုင်ဖို့ရန်အတွက်က Post to Deportation Relocation ကြောင့်လည်းမဖြစ်နိုင်ဘူးနောက်ပြီးတော့တကလူသားမဆာနာတဲ့ကိစ္စရဒီနောက်ဆက်ရောက်သွေးမှုတွေဆိုတာဒီနဲ့ပတ်သက်လို့ဖြစ်နိုင်ဖို့ရအတွက်တိတ်မလွယ်သေးဘူးလို့ကျွန်တော်ကတော့မြင်ပါတယ်
အဲ့ဒါက AHRC အာရှလူခွင့်ရေးကော်မရှင်ရဲ့ဥပဒေကြံပေးရှင်းနေဦးမင်းလွင်ဦးရှင်းပြခဲ့တာပ
ါကိုကြောင်လင်းဆက်သွယ်မေးမြန်းစုစည်းတင်ပြခဲ့တာပါခင်ဗျာအခုတော့ဒီလွှတ်တော်တွေကအဂတိလိုက်စားမှုနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေကိုလည်းကြည့်ရအောင်ပါစတုထအကြိမ်ပြင်ဆင်လိုက်တဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုမနေ့ကပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်ပါတယ်အဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအချိန်အဟုန်နှင့်လှုပ်ဆောင်လာတဲ့ NLD အစိုးရလက်ထက်မှာဒီဥပဒေကိုပြန်လည်ပြင်ဆင်တာဖြစ်ပါတယ်။သုံးသက်သူတချို့ကတော့ပြင်ဆင်လိုက်တဲ့ဥပဒေပေါ်မေးခွန်းထုတ်စရာတွေရှိနေပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ပေါ်မှာလည်းမေးခွန်းထုတ်နေကြပါဒါပါဒီသတင်းကိုတော့မတ်မီခါကတင်ပြပါမယ
်။စတုဒ္ဓအချိန်မြောက်ပြင်ဆင်တဲ့ဒီဥပဒေထဲမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဘဏ္ဍာရမုံငွေတွေကိုလုံထုံးလုံနည်းနဲ့မကြီးပဲလုတာကြောင့်ဆုံးရှုံးစေတာတွေကိုပါအဂတိလိုက်စားမှုနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောတည်ထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေကိုဖြေထားတာကြောင့်အဂတိလိုက်စားမှုကိုအရင်ကထပ်ပို့ပြီးအရေးယူနိုင်မယ်လို့အဂတိလိုက်စားမှုကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဒီဥပဒေကိုလွှတ်တော်မှတင်သွင်းချိန်မှာပြောဆိုခဲ့ပူပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းက NLD အစိုးရပါတီဝင်ဝင်ကြီးတွေအနေနဲ့တဦးဖြစ်တဲ့ဘန္နောခွန်ဝင်ကြီးဟောင်းဦးကျော်ဝင်းကိုအဂတိလိုက်စားမှုဥပဒေနဲ့ပထမဆုံးအကြိမ်စုံစမ်းစစ်ဆေးခဲ့တာမှာတိကျစွာဖော်ထုတ်နိုင်တဲ့တသက်မရှိလို့အရေးမယူနိုင်ခဲ့တဲ့အပေါ်ကော်မရှင်ကိုယ်ကတည်ဆဲဥပဒေအပေါ်မှာပါဝေဖန်မှုတွေမြင့်တက်လာခဲ့ပါတယ်နိုင်ငံရေးစီးပွားရေးလေလာသုံးသက်သူဦးမင်းခင်ကတော့ကော်မရှင်ဟာပြည်သူတွေအားကိုးနိုင်တဲ့ကော်မရှင်တစ်ခုမဟုတ်သေးဘူးလို့ဝေဖန်လိုက်သလိုလက်ရှိဒီဥပဒေနဲ့ပတ်သက်လို့သူက
ဒီတောက်ချောက်ဥပဒေဆက်ဆံမှာအဂရိနဲ့စီးပွားချမ်းသာနဲ့ဥစ္စာတွေပြရပြီးပြင်းနေတည်ရတာရှိတယ်။အဲဒါမျိုးတွေကိုဒီမှာပြည်ကြောင်းလေးရေးတစည်းတိုင်းနေတယ်ဒါမျိုးတွေကိုကြိုင်ကြနိုင်မှုလို့အဲ့ဒါတော့ကြည့်ဆောက်မကြည့်အောင်ပါဒါနဲ့လက်ရှိဥပဒေပြင်ဆင်ချက်နေနေရတော့ကျိုးကျိုးကြပါမယ်ဒါတော့
ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညွညိုတင်းကတော့လက်ရှိဥပဒေကပြည်ရေးစိတ်ဝင်စားသလိုငါးကြီးကြီးဖမ်းနိုင်မဲ့ဥပဒေတစ်ခုဟုတ်မဟုတ်ဆိုတာကိုအခုလိုတုံ့တက်ပြောဆိုသွားခဲ့ပါတယ
်ဥပဒေကပြဋ္ဌာန်းထားတဲ့ရေဘူးကပြဋ္ဌာန်းချက်တွေကိုလည်းကော်မရှင်ကဟိုအလုံးစုံတရားရခိုင်လုံးမလိုက်နာနိုင်သေးတာလေမဆောင်ရွက်နိုင်သေးတာလေအများကြီးရှိတယ်ပေါ့နော်ငါးကြီးကြီးကိုကြော်နိုင်လားမကြော်နိုင်လားဆိုတာဟာအချုပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဥပဒေပြင်ဆင်ကြောင်းလဲမှုထက်ပိုပြီးအရေးကြီးတာဟာကော်မရှင်အနေနဲ့နိုင်ငံရေးကဘလောက်လွတ်လပ်တယ်လဲနဲ့ပေါ့နော်ဘလောက်ထိအဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအကြောက်တရားချင်းချင်းနဲ့လှုပ်ဆောင်ရဲတယ်လဲပုံမှန်မှုတည်တာပေါ့နော
်လက်ရှိမှာအဂတိလိုက်စားမှုနဲ့စွပ်စွဲခံရတဲ့ဝင်ကြီးအချို့ရှိခဲ့ပေမဲ့ယာရုမနှုတ်ထွက်လိုက်တာနဲ့ပြည်စည်းသွားတာမျိုးဖြစ်နေတဲ့အပေါ်လှိလာသူတွေကထောက်ပြဝေဖန်မှုတွေရှိနေတာဖြစ်ပါတယ်နိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့အဂတိလိုက်စားမှုနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရရဲ့လှုပ်ဆောင်မှုအပေါ်အခုလိုသုံးသက်ပြောဆိုသွားပါတယ
်။အရင်အစိုးရလက်ထက်နဲ့နိုင်ရှင်မယ်ဆိုရင်တော့အဂတိလိုက်စားမှုဟာအတန်အတွက်ရော့လာတယ်လို့ပြောလို့ရတယ်။ဒါသို့တော်လည်းပဲတကယ်တမ်းပြောမယ်ဆိုရင်တော့အဂတိလိုက်စားမှုတက်ချက်ရေးကိုတော့ဟိုကြည်ကြည်ပြန့်ပြန့်နဲ့ပေါ့လေ။တော့တနိုင်ငံလုံးအတိုင်းအတာနဲ့ပေါ်ဆောင်နိုင်တဲ့အပိုင်းမှာတော့ပေါ်တိတ်ပြီးတော့အားရစရာမရှိဘူးလို့မြင်တယ်။နောက်ပြီးတော့အားရလိုက်စားမှုတက်ပြည့်အိမ်မှာအရေးကြီးတာကရှင်းကောင်းနေလောက်ကိုဖမ်းပြနေလို့မရဘူး။
ကျွန်တော်ကြားတွေကိုဖမ်းပြဖို့လိုအပ်တယ်လို့မြင်တယ်။လက်ရှိအဂရိလိုက်စာမှုကော်မရှင်ကိုအသစ်ပြန်လဲဖွဲ့စည်းထားတာဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအနေနဲ့ဝန်ကြီးဟောင်းတအူးဖြစ်သူဦးအောင်ကြီးကတာဝန်ယူထားတာပါ။ကော်မရှင်ကိုရောက်လာတဲ့တိုင်ကြားစာအများစုကလက်ရှိဒီဥရိနဲ့အရေးမယူနိုင်တဲ့အမှုတွေအများစုဖြစ်နေတယ်လို့ကော်မရှင်ကတော့ဆိုထားပါတယ်ရှိ။
ဒီနောက်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မကြခင်နောက်ပိုင်းမှာအမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ကန်းစာကိုတင်ဆက်ဖို့ရှိတယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာစာတာတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားမှာပါ။ခုလမကလူအခွင့်အရေးကောင်စီကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်လို့ပြီးခဲ့တဲ့ရက်ပို ဖွဲ့မှုတွေဆက်ဖြစ်လာမှာကိုစိုးရိမ်နေကြတာပါပြည်ဝေဒင်းနောက်ဇလက်တစ္စာဟုတ်ရဲ့သတင်းလွှာကိုတော့တင်ပြမှာပါခင်ဗျအဖွဲ့ဝင်၄၉နိုင်ငံပါတဲ့ဂျနီဗာအခြေစိုက်လူအခွင့်ရေးကောင်စီကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မဲ့အကြောင်းအင်္ဂါနေ့မှာအမေရိကန်နိုင်ငံသားဥက္ကဋ္ဌမိုက်ပွန်ပီယိုကဂျင်ညာလိုက်တာကြောင့်အားလုံးကိုအာအသင့်စီခဲ့ပါတယ်လူငယ်တဲ့တနည်းကလေးကနှုတ် ေးချိုးဖောက်တဲ့နိုင်ငံတချို့ရှိနေတဲ့အတွက်ကြောင့်ပါဖြစ်တယ်လို့အမေရိကန်ကပြောပါတယ်။ Kenneth Rowe ဟာ HRW လူ့အခွင့်အရေးအဖွဲ့ကဖြစ်ပါတယ
်။ UN Human Rights Council has done enormous good in countries like
လူ့အခွင့်အရေးကောင်စီဟာမြောက်ကိုရီးယား၊မြန်မာ၊တောင်ဆူဒန်၊ဆီးရီးယားနိုင်ငံတွေကလူ့အခွင့်အရေးချိုးဖောက်မှုတွေမှာကောင်းကောင်းကင်တွယ်နိုင်ခဲ့ပါတယ်။ဒါပေမဲ့လူ့အခွင့်အရေးကောင်စီကအစ္စရေးနိုင်ငံကိုအတော်ဝေဖန်နေတာကြောင့်ဆိုပြီးတော့ Trump ဆိုတာကအစ္စရေးနိုင်ငံကိုပဲအလေးထားနေတာပါ။အမေရိကန်ကနှုတ်ထွက်တာဟာလူ့ခွင့်ရေးကောင်စီရဲ့ဂုဏ်သိက္ခာကိုထိခိုက်နေတာမို့အစ္စရေးနိုင်ငံပေါ်အပြစ်တင်ဝေဖန်နေတာတွေကိုရှော့ချလိုက်ရင်ပြဿနာတွေပြေလည်လာနိုင်မယ်လို့ထင်ပါတယ်
။အမေရိကန်အင်ဒီယားနားပြည်နယ်ကချင်းအမျိုးသမီးရှိနေမတ်လွန်ခန်ပိုက်ပါကတော့ပြည်သူ့မကလူ့ခွင့်ရေးကောင်စီကနေအမေရိကန်နှုတ်ထွက်လိုက်တာဟာမြန်မာနိုင်ငံအပေါ်ရိုက်ခတ်မှုရှိလာနိုင်တယ်လို့သုံးသပ်ပါတယ်။ဒါနဲ့
မြန်မာနိုင်ငံအတွက်ကလည်းတော်တော်များများထိခိုက်သွားနိုင်တာလည်းရှိနေတယ်။ဒါဖြစ်လို့လည်းဆိုတော့ဒီ Human Rights Council ကဟျူမန်ရိုက်စ်ကိုဗိုင်လိုက်ချိုးဖောက်တဲ့နိုင်ငံတွေပေါ့နော်ဘယ်ဘယ် international ဥပဒေတွေကိုကျဉ်းလွန်တယ်လဲပထမအများအားသူတို့ကစုံစမ်းမှုအများကြီးလုပ်တယ
်လူ့အခွင့်အရေးကောင်စီထဲမှာတရုတ်ကျူးဘားနဲ့ဗင်နီဇွဲလားနိုင်ငံတွေလိုလူ့အခွင့်အရေးဆိုးဆိုးဝါးဝါချိုးဖောက်နေတဲ့နိုင်ငံတွေရှိနေတယ်လို့အမေရိကန်အစိုးရတောင်းဝန်ရှိသူတွေကထောက်ပြလို့ရှိပါတယ်တရုတ်နိုင်ငံကတော့ဒီအချက်ကိုပယ်ချလိုက်ပါတယ
်တွေ့လောင်းဝချင်းချွန်းလီဆိုဝဲတဲ့態度
ဘယ်လိုက်မှုမရှိပဲကြည့်မယ်ဆိုရင်တရုတ်နိုင်ငံကလူ့အခွင့်အရေးကိစ္စမှာတိုးတက်အောင်မြင်မှုတွေရှိတာတွေ့ရမှာပါလူ့အခွင့်အရေးကောင်စီအပေါ်အမေရိကန်ရဲ့သဘောထားကိုကမ္ဘာနိုင်ငံအတော်များများကလက်မခံကြပါဘူးလို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂန်ချောင်ကပြောသွားတာပါလူ့အခွင့်အရေးကောင်စီတွေကနေအမေရိကန်နှုတ်ထွက်လိုက်ုံနဲ့လူ့အခွင့်အရေးလှုပ်ရှားမှုတွေရပ်တန့်သွားမှာမဟုတ်သလိုနိုင်ငံတချို့မှာတော့လူ့အခွင့်အရေးချိုးဖောက်မှုတွေပိုတိုးလာနိုင်တယ်လို့ HRW အဖွဲ့ဝါရှင်တန်ရုံးခွဲကဆာရာမော်ဂန်ကပြောပါတယ
် Also to push back against the United States when it does things
American နဲ့ဆက်ကနေဝင်လာတဲ့မိသားစုတွေကိုမိမနဲ့ကလေးခွဲပစ်နေတဲ့လဝကဥပဒေကန့်သက်ချက်ကြောင့် American အစိုးရကဝေဖန်ခံနေရတာပါဒါကြောင့်အဲ့ဒီကိစ္စတွေကိုအရင်ဖြေရှင်းဖို့ထောက်ပြနေကြပါတယ
်ဒီလိုနိုင်ငံတကာရဲ့ဝေဖန်မှုတွေရှိလာပြီးနောက်သမ္မတဒိုနယ်ထရမ့်ကမက္ကဆီကိုနေဆက်ကတဆင့် American ပြည်ထောင်စုတဲတရားမဝင်ဝင်လာတဲ့မိသားစုတွေကိုမိဘနဲ့ကလေးငယ်တွေခွဲခြားထားနေတဲ့ကိစ္စမကြခင်ရပ်ပြစ်တော့မယ်လို့ဗိုလ်ထုနေကပြောပါတယ်ထရန့်အစိုးရရဲ့လှုပ်ဆောင်ချက်တွေကအမေရိကန်အုပ်ချုပ်ရေးစနစ်တစ်ခုလုံးကိုကိုးစားမပြုပါဘူးလို့မက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဘေးခီတင်းကပြောပါတယ
် But people around the world when they're looking at
ဆရာဒီလိုလုပ်တာကိုကဘာပေါ်ကလူတွေကစောင့်ကြည့်နေကြတယ်ဆိုတော့တခြားအစိုးရရန်ရည်ဖြစ်တဲ့ American Congress မှာကဘယ်လိုစဉ်းစားနေတယ်လဲဆိုတာသူတို့စောင့်ကြည့်နေကြမှာပါ
ထရန့်အစိုးရဟာကုလလူ့အခွင့်အရေးကောင်စီကနေနှုတ်ထွက်တဲ့ကိစ္စတခုတည်းနဲ့မကဘဲရာသီဥတုထိန်းသိမ်းရေးဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်တာအီရန်နျူကလ িয়ার သဘောတူညီမှုကနေနှုတ်ထွက်တာတွေဟာလက်ရှိအမေရိကန်အစိုးရရဲ့တင်ကြေးတစ်ခုလိုဖြစ်လာနေပြီးနောက်အစိုးရသက်တမ်းတစ်ခုအတွက်အလားအလာကောင်းမှမလားဆိုတာမေးခွန်းထုတ်နေကြပါတယ်ခင်ဗျာ
ဒီ
ီယိုအမေရိကန်တန်ကတောက်ကြနေမနဲ့ကင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာ။အခုဆက်ပြီးနားဆင်ရမှာကတခြားနိုင်ငံတွေကပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုတရုတ်ကလက်မခံတော့ဘူးလို့ဆုံးဖြတ်လိုက်တဲ့အတွက်ကမ္ဘာတစ်လောင်းမှာပလတ်စတစ်တွေစုပြုံလာစီပြီးချမ်းသာတဲ့နိုင်ငံတွေအနေနဲ့ပလတ်စတစ်စုပြုံများပြားလာတာကိုအရှိန်လျှော့ချဖို့နီလန်းရှာဖွေရလိမ့်မယ်လို့သိပ္ပံပညာရှင်တွေကထောက်ပြနေကြပါရယ်။ AB သတင်းတပုတ်ပေါ်အခြေခံပြီးဦးကျော်ဆောင်သာပြောပြမှာပါ
။ဟုတ်ပါရယ်။ကမ္ဘာတစ်လောင်းကုန်သွယ်တဲ့နေရာမှာပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုတရုတ်နိုင်ငံကမတင်သွင်းတော့ဘူးလို့ပိတ်ပင်လိုက်တဲ့အကျိုးဆက်တွေဟာဘယ်လိုဖြစ်လာမလဲဆိုတာသိပ္ပံပညာရှင်တွေကတွက်ချက်ခဲ့ကြတာဖြစ်ပါတယ်။2030ပြည့်ရောက်ရင်တခြားနိုင်ငံတွေအနေနဲ့ပလတ်စတစ်တန်ချိန်စံပေါင်း120ကိုဘယ်လိုလုပ်ကြမလဲ၊ဘယ်နေရာမှာစွန့်ပစ်ကြမလဲဆိုတာစဉ်းစားလာကြလိမ့်မယ်လို့သိပ္ပံပညာရှင်တွေကဆိုပါတယ်။တရုတ်ပြည်ရဲ့ပိတ်ပင်မှုဟာ2018ဒီဇင်ဘာ31ရက်နေ့မှာစတင်ခဲ့ပြီးကျန်းနိုင်ငံတွေမှာစုပြုံမှုအခြေအနေပုံမဆိုးရွားလာတယ်လို့လည်းသိပ္ပံပညာရှင်တွေကထောက်ပြကြပါတယ်။အမေရိကန်ပြည်ထောင်စုဂျပန်ဂျာမနီတို့လိုချမ်းသာကျော်ဝါတဲ့နိုင်ငံတွေဟာပြန်လည်အသုံးပြုနိုင်တဲ့ပလတ်စတစ်တွေကိုတရုတ်နိုင်ငံစီတင်ပို့လာခဲ့တာနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီ။အခုတော့တရုတ်ကကမ္ဘာအမိုက်ပုံအဖြစ်မခံလို့တော့ပါဘူး။1992ကစပြီးတရုတ်တို့လက်ခံခဲ့ရတဲ့ပလတ်စတစ်ပမာဏဟာဆိုရင်လည်းတန်ချိန်သန်းပေါင်း116တန်းရှိခဲ့ပါပြီ။ဒါဟာဆိုရင်နယူးယောက်မြို့ Empire State အဆောက်အဦကြီးရဲ့အလေးချိန်တဲ့အဆောက်ပေါင်း30ပိုများတယ်လို့ပြောကြပါတယ်။ဆိုတော့တရုတ်တို့ရဲ့အပြောင်းလဲကနေပြည်နိုင်ငံတွေဒီပလတ်စတစ်စွန့်ပစ်ပစ္စည်းကိုဘာဆက်လုပ်မလဲဆိုတာနီးလန်းရှာဖို့ဖြစ်လာစေပါလေ။ဘယ်ဟာကိုဘယ်လိုပြန်သုံးမလဲဆိုတာစစ်စစ်ချာချာရွေးချယ်ကြရလိမ့်မယ်လို့အမေရိကန်ပြည်ထောင်စုဂျော်ဂျီယာတက်သူကပါရဂူဝဲအင်ဂျင်နီယာကျောင်းသူအေမီဘရုခ်စ်ကဆိုပါတယ်။တချိန်ထဲမှာပဲပလတ်စတစ်တွေကိုမိချိုးပစ်တာပုံများလာမယ်ဒါမှမဟုတ်မြေကြီးမှာကျဉ်တူပြီးဖိုးပစ်တာတွေလုပ်လာကြလိမ့်မယ်လို့လည်းသူကဆိုပါတယ်။
ဒါဟာတက်လက်နှိုးဆော်လိုက်တာပါပဲ။တမိုင်းတစ်ချောင်းလုံးပြန်လဲအသုံးပြုထားတဲ့စွန့်ပစ်ပစ္စည်းတွေကိုတရုတ်ကယူသွားလိမ့်မယ်ဆိုပြီးတရုတ်ကပဲအားကိုးလာခဲ့ကြတာပါ။အခုတော့သူတို့ကမယူတော့ဘူးလို့ဆိုလာပါပြီ။ဆိုတော့ဒီစွန့်ပစ်ပစ္စည်းတွေအတွက်ကျမတို့ရှင်းရပါတော့မယ်။တေးသေးချာချာကင်တွယ်လှုပ်ဆောင်ကြဖို့လိုပါတယ
်။ Science Advances လို့ခေါ်တဲ့သိပ္ပံပညာတိုးတက်မှုများ Channel မှာဗုဒ္ဓနယဖော်ပြခဲ့တဲ့ဒီသုရေသနဟာကုလသမဂ္ဂရဲ့အချက်လက်တွေကိုအခြေခံပြီးလုပ်ခဲ့တာဖြစ်ပါတယ်။တရုတ်ဟာကျန်းနိုင်ငံတွေရဲ့ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကို1992ကစပြီးတော့လက်ခံလာခဲ့တာကမ္ဘာပလတ်စတစ်စွန့်ပစ်မှုအလုံးရဲ့45ရာခိုင်နှုန်းလောက်အထိရှိခဲ့ပါတယ်တဲ့ဒီပြပအမှိုက်တွေဟာကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ကိုချင်းကျောက်နေတယ်လို့ယူဆပြီးအခုခါမှာပိတ်ပင်လိုက်တာဖြစ်ပါတယ်ဒီအချိန်မှာပလတ်စတစ်စွန့်ပစ်ပစ္စည်းတွေပုံမလက်ခံလာတဲ့ထိုင်းဗီယက်နမ်မလေးရှားတို့အနေနဲ့လည်းပဲအလားတူပိတ်ပင်ဖို့လှုပ်လာကြပြီလို့အေမီဘရုခ်စ်ကပြောပါတယ်ကမ္ဘာမှာအတော်များများကြဲကြဲပြန့်ပြန့်အသုံးပြုနေတဲ့ပလတ်စတစ်တွေဟာတကယ်တော့ဖန်ထယ်တွေအလူမီနီယံတွေစတာလောက်ပြန်လည်အသုံးပြုရတာမလွယ်တဲ့ပစ္စည်းတွေဖြစ်ပါတယ်။နယူးယောက်စတိတ်တက္ကသိုလ်ကဘူမိဝန်ကျင်သိပ္ပံပညာရှင်ချယ်ရီမစ်ဆင်ကတော့စားသုံးသူအများအပြားဟာပြန်လည်သုံးလို့မရတဲ့ပလတ်စတစ်တွေကိုပြန်သုံးဖို့အထောက်အကူရတယ်လို့ဆိုပါတယ်။တကယ်တော့ပလတ်စတစ်ပစ္စည်းတွေထုတ်လုပ်ကြတဲ့ကပြန်သုံးလို့ရမယ့်ပစ္စည်းတွေသာရွေးထုတ်သင့်တယ်လို့ပြောပါတယ်။
ပလတ်စတစ်ပစ္စည်းအများအပြားကတခါသုံးတွေပဲဖြစ်ပြီးတော့ဒါကဖျောက်ဖျက်လို့လည်းမရပါဘူး။တခြားပစ္စည်းတွေလိုမြေကြီးထဲကိုပြန်ပြီးရောက်သွားတာလည်းမဟုတ်တဲ့အတွက်ဒီကိစ္စကိုစနစ်တကျလုပ်ပြီးတော့မှအသုံးပြုကြမှာဖြစ်ပါတယ
်။ဒီလိုပလတ်စတစ်တင်သွင်းမှုပိတ်ပင်လာကြတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့လည်းပြန်လည်အသုံးချရေးလုပ်ငန်းပုံမှုအလေးထားစရာဖြစ်လာပါတယ်။အမေရိကန်နိုင်ငံလုံးဆိုင်ရာစွန့်ပစ်ပစ္စည်းများပြန်လည်အသုံးချရေးအဖွဲ့ကြီးကလည်းပလတ်စတစ်ပစ္စည်းတွေထုတ်လုပ်တဲ့နေရာမှာရလကူပြန်လဲအဆုံးချနိုင်အောင်တီထွင်ထုတ်လုပ်ကြဖို့စဉ်းစားကြရတော့မှာဖြစ်ကြောင်းပါရခင်ဗျာ
ကဘာကြီးပေါ်ကပလတ်စတစ်စွန့်ပစ်ပစ္စည်းအန္တရာယ်နဲ့ပတ်သက်လို့ဦးကျော်စံသာတင်ပြခဲ့တာပါ VUE ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းညင်းနဲ့ဆိုရင်တော့အမြန်ဆုံးစာရေးသားနိုင်ဒါကတော့ VUE ရဲ့ email လိပ်စာ burmese@vuenews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့တနေ့တနေ့ဦးလေးမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိအခုထုတ်လွှင့်နေတဲ့လိုင်းနူမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနှဲဝဲအတွင်းမှာတော့ American Indian 3အင်္ဂလိပ်သင်ကန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုတင်ဆက်မှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
နံပါတ်1ကရေခဲတံခိုးနေရာမရှိဘူး။နံပါတ်2ကစားတော့အဲ့ရေပြင်းမျိုးတွေမှာအထက်ကြီးရှိတယ်။နံပါတ်3ကအခုရေကျသွားပါမယ်လေရေ
။ဒိုင်းသားဒီသားဒီမှာဖြစ်ပြနေတာတွေကိုစူးစီးထားတဲ့တိုင်းရင်းသတင်းလွှာမှာနောက်ပိုင်းနှားဆင်ရပါမယ်ခင်ဗျာ။အခုတော့ဒီမနေ့ခင်းတိုင်းမှာတင်ဆက်နေတဲ့အင်္ဂလိပ်သင်ကန်းစာပဲဖြစ်ပါတယ်။ American Indian 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့တင်ပြမယ့် idiom အသုံးကတော
့ beat about the bush
ဖြစ်ပါလေစာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံဘုတ်လို့လုံးောက်ဒီပဲရတော့စကရိုက်ထလုံးရဲ့ဓာတ်ရိုက်ဒီပဲကခြုံဘုတ်တစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိပ္ပယ်ယူနိုင်ပါလေဒီနေရာမှာ about အစားအတိပ္ပယ်စင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကျောင်းရာစဝင်လေးကိုအရင်ရှင်းပြပါစီညက်ပြည့်ညက်ဖန်းထွက်ရမှာခြုံထဲဝင်ပုန်းနေတဲ့ညက်တွေအပြင်ထွက်လာစေဖို့ခြုံပြင်ဘက်ကနေ wind တော့6ရာကနေဒီအုံဆင်းတဲ့လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ညက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ပဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ပဲဝေကဝိုက်ကရှောင်းကလုတဲ့သဘောဖြစ်ပါလေအဓိပ္ပာယ်ကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအာနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီတော့ရဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ။ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုတိတယ်မပြောဘူးဟိုဝိဒီဆောင်လုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Indian 3 English သင်ခန်းစာကိုဒေါ်လာလာတန်းပို့ချခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီဒီဘက်မှာတော့သွေးလွန်တုတ်ကွေးအတွက်ဘယ်အချိန်မှာဆေးရုံတင်တင်တယ်လဲဆိုတာကိုတင်ပြထားပါတယ်ဆေးရုံတွေမှာသွေးလွန်တုတ်ကွေးအတွက်စိုးရိမ်ပြီးရောက်လာတဲ့လူနာတွေမလိုအပ်ပဲညားမသွားရအောင်ဘယ်လိုလူနာတွေကသာဆေးရုံတင်တင်တယ်လဲဆိုတာကိုပညာရှင်တွေကအကြံပေးထားပါတယ်ဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှုပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคคลีทุกข์เจียวินจีปอมอคดร.ซอเวครับเนี่ยที่ตื้นตุกวยผิดตาเนี่ยปะทะไปแล้วทีนี้มาเสียให้ทุจริตในฐานะบลูสิเลย
ตื้นตุกวยจะบอกว่าเนี่ยหลอกมาตะคะที่เล่นน่ะคือจะบอกเนาะ2019มาตลอดนี้ผิดมาแล้วยาบาเลยทําไมมันเนี่ยแฟนเนาะที่นี่ก็ผิดไปแล้วเนี่ยผ င်းနေနေလဲတလုံးကလည်းတော့သုံးတော်ပြီးပါပေါ့လက်ဖြစ်ပါတော့ဆက်ရှိအောင်ပြည်စုံမှုရှိရဆိုတာကျွန်တော်တို့ဒီစားရသိရပါတယ်။အဲ့ဒီမှာတော့အများဆုံးကရန်ကုန်တိုင်းကတော့ထုံးကန်တိုင်းလူကြီးလက်ထူတဲ့965ရောက်ဆိုတော့အများဆုံးရှိတာသိရပါတယ်။
ဟုတ်ကဲ့။နောက်ဆေးရုံတွေကိုလူနာတွေရောက်တဲ့အနေအထားရော
။ဆေးရုံကတော့ဒီမိုးကြလည်းဖြစ်တယ်ကလေးတွေကြောင်းပွင့်တဲ့အခါကျတော့ဒီပြားလာနာလာနဲ့တယောက်တယောက်ကူးကြတယ်။ဝိလန်တကူနဲ့ဖြစ်တာရှိတယ်ဆိုတော့အားလုံးကလည်းဒီကျွန်တော်မျိုးများတော့ဆွေးနွေးကြဆေးရုံတွေမှာတော့ခုရပိုင်းမှာလာတဲ့လူတွေများလာပါတယ်။ကလေးတွေလာများလာပါတ
ယ်။ဟုတ်ကဲ့ဆရာကြီး။ဒီတစ်ဖက်မှာတော့ဟိုဆေးရုံတက်ဖို့တကယ်အရေးပေါ်အချိန်တွေမှာလိုအပ်တာပါဆရာနော်။ဒါပေမဲ့ပါမန်အချိန်တွေမှာဆိုရင်တော့လေဒီဆေးရုံတက်ဖို့ခုနကလိုမျိုးဒီဆေးရုံမှာလူတွေဟိုအရန်များမနေဖို့ကအရေးကြီးတဲ့ခါကျတော့ဒီဆေးရုံကိုဘယ်လိုအချိန်မှတက်တင်တယ်ဘယ်လိုအချိန်မှမတက်တင်ဘူးဆိုတာလေးကိုရှင်းရှင်းလေးရှင်းပြပေးလို့ရမှာ
။ဒီလိုတစ်ပွဲဖြစ်တယ်ဆိုတော့လေလူတွေကစိတ်ကူကြတာပေါ့နော်။ဒါပေမဲ့လည်းဒီဒီလိုတစ်ပွဲဖြစ်တာလည်းကောင်းနေတဲ့ကလေးတယောက်ကရပိုင်းတဲမှာပေါ့နော်။ဒီနေ့ကလည်းဖြစ်သွားပြီးတော့ဆုံးချုပ်မှုတွေပိုင်းနဲ့အခုနောက်ပိုင်းမှာတော့ဆုံးချုပ်မှုနည်းပါတယ်။ဒါဆိုလည်းရှိနေတော့ပေါ့။ရှိနေတော့မိသားစုအကောင်လုံးကလည်းစိုးရိမ်ပါတယ်။ကျွန်တော်တို့ဆရာဝန်တွေဘက်ကလည်းစိုးရိမ်ပါ။အဲ့တော့ဒီဆေးရုံအချိန်မှလည်းဒီဒုလန်တို့ပဲဖြစ်ပြီးလို့ဆေးရုံတက်တာပြီးရင်ဒီလိုသွေးလန့်တာဖြစ်တဲ့အားလုံးကနိုင်နဲ့များဖြစ်စုခုတာပါ။အဲတော့မလိုဘဲနဲ့လူတွေများနေတာလည်းမကောင်းဘူးပေါ့နော်။ဒါဆိုလည်းဆေးရုံကိုရောက်တဲ့လူကမရဘူး။ဆင်းနေတဲ့ဆေးပြင်းမှုဆိုလည်းခုတော့ကအထက်ထက်ပိုရှိနိုင်ပါလား။ဒါကြောင့်မလို့ဒီဘလူနာရောမလူနာရှင်မိပါတွေရောထွေထွေအားကောင်းလို့ဆရာဝန်တွေရောကျွန်မရင်မှန်းတယ်ရောဒုလန်တို့ကလည်းပတ်သက်လို့တော်တော်လေးသိတာကိုကောင်းပါတ
ယ်။ဟုတ်ကဲ့
။အဲတော့ဒီဒုလန်တို့ကလည်းပတ်သက်လို့ပေးထားမှသတိထားမယ်။ဒီကမ္ဘာဆေးဥတီရမယ်။ဒါကြီးရနေလက်ထောက်ရေးဆိုတာကိုသိစေတော့တော်တော်လေးတုံ့ဝင်ပါလေ။ပမာဆုံးသိဖို့လိုတာတော့ဒုလန်တို့ကဖြစ်နိုင်ခြင်းရှိမရှိပါနော်။အဲခုနပိုင်းမှာဒီဒုလန်တို့ကဖြစ်နိုင်ခြင်းရှိရဲ့ဆိုတာကိုလည်းလုံးသတ်မှတ်ထားလဲဆိုတော့ဖြားရတဲ့ဒီအပ္ပါချက်တွေရဲ့မဆက်စင်သတ်မှတ်ပါ။အဲဒါကြီးရတော့ဟောင်းအားနေစီရမ်းမှာပြင်ထက်တဲ့ဦးရက်ခန့်ချင်းနော်ပြီးတော့ဒီနိုင်ကြရမယ်စံတက်တဲ့အဆောင်နဲ့တော်လည်းများစံတက်ပါရင်ဒါ test test တော့ပေါ့နော်အဲ့ဒါ positive ပေါ့နော်ဆိုတော့ setting တော်တော်များထက်တယ်ပေါ့နော်နောက် accommodation နဲ့ confirmation အားဖြင့်ပြီးစကြည့်လို့ရှိရင် baby ဦးနေရပေါ့နော်အဲ့တော့အနေနဲ့တနာတစ်ခုရှိတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ဆင့်ဒီသာမန်သူတို့တို့ဖြစ်ရနေအန္တရာယ်ရှိတဲ့အဆင့်ရောက်လာပြီဆိုရင်ဆရာဘယ်လိုလက္ခဏာတွေကိုတွေ့ဖို့ရှိလဲ။
အဲ့တော့ခုနကဖြစ်နေနေရှိတဲ့သူတို့ဖြစ်တဲ့ဒီတော့မှာအနေနဲ့လက္ခဏာရှိတယ်။ဆိုလို့ရှိရင်ဆေးဥတည်ရတော့အနေနဲ့လက္ခဏာတွေပါလဲဆိုရင်ဝမ်ပိုက်တာတွေတော့ပြည်နေတာလေ။ဆက်တိုင်းအနေမှာခုနကအာရုံလုံးမချတဲ့အနေနဲ့ဆက်မင်းနေဘုံကိုရောင်းကြမ်းဖြစ်တယ်ပေါ့နော်။ဒီဆောင်နေစမ်းကြည့်မှပြမှာတော့တကယ်နှစ်ဆင်းနေတာလည်းပုံမှန်ကြီးဆောင်နေစမ်းကြည့်ပြီးမှတော့ဆက်တာဆောင်းတော့နှလုံးလုံးပိုင်းတော့မှရေးဆူတော့ပြီးဆက်စီလို့တင်းနေတာတော့တင်းနေမှုကျလာရင်တင်းနေမှုတက်လာတယ်ပေါ့နော်အဲ့ဒါလည်းဒီလိုတက်ခွင့်ပြန်ပြီးမှတော့ဆင်းလို့ရပါလေအဲ့တော့လက္ခဏာရှိတော့
ဟုတ်ကဲ့ဆရာဆလိုတာတော့ဆရာကြီးဒီလူလုံတုတ်ကွေကုဏကဒီဖြစ်တဲ့လက္ခဏာတွေပေါ့နော်အဲ့ဒီအချိန်မှာတော့မဖြစ်မနေဆေးရုံတက်ရတဲ့အနေအထားမရှိသေးဘူးပေါ့ဆရာနော်ဒါပေမဲ့အန်ဒီရလက္ခဏာရှိလာပြီဆိုရင်တော့
အန်ဒီရလက္ခဏာမရှိဘူးကလေးကလည်းသာမန်ကလေးဆိုတော့မတက်တဲ့နေလို့ရတယ်အဲ့တော့နေတိုင်းကြိုက်ကြည့်ဖို့လိုပါရင်ဒါပေမဲ့ပါရစတမောအန်ဒီရဆိုင်ရတော့ကျွန်တော်လည်းအခုတိုင်းနဲ့အနေဆုံးတော့ဆရာဝန်တို့ကျမရဲ့ဝန်ကြီးကတော့အမိတစ်ချိန်တော့အနေဆုံးကြည့်ရမယ်။အန္တရာယ်လက္ခဏာရှိတဲ့ကလေးကတော့ကြည့်လို့ကြည့်ရမယ
်။ဟုတ်ကဲ့အဲ့တော့ဒီနေ့ပါဆရာအန္တရာယ်လက္ခဏာတွေအားလုံးရှိမှလား။ဒီအန္တရာယ်လက္ခဏာတစ်ခုနှစ်ခုရှိရင
်အန္တရာယ်လက္ခဏာတစ်ခုရှိတာနဲ့တရား။အန္တရာယ်လက္ခဏာမရှိဘဲနဲ့ကြည့်ရမယ်ကလေးတွေရှိသေးတယ်။အဲ့ဒါတွေကဘာတွေလဲတကယ်ဖြစ်နေပြီလို့ဖြစ်နိုင်နေရှိတာလို့သတ်မှတ်ပြီးတော့အန္တရာယ်လက္ခဏာမရှိဘဲနဲ့ကြည့်ရမယ်ကလေးကတနည်းအောင်ကလေး။အဲ့လိုဒီကျိုးသေးတာရှာဖို့ခက်တယ်အဲ့ဒီကိလန်ကူအခင်းတယ်။နော်ဝါလုံးနဲ့ကလေးအဲ့ဒါလည်းဒီကဝါလုံးလို့ရှိရင်ကျော်လေးရှာကျော်ရှာလို့ဖြစ်တယ်။ဒီကူတာရဲ့ကမ္ဘာလေးဒီရေပေးတဲ့ကမ္ဘာလေးအမှားလိုက်တာတော်တော်ဖြစ်တယ်။နောက်တစ်ခါတော့ရှိတဲ့ကလေးပေါ့ဆိုလို့ရှိရင်မရဘူးသူရနေရောကချက်ခရောကနာရှိရောကရှိတယ်။အဲ့ဒါရှိလို့ရှိရင်ဒီကလေးတွေကလည်းသွေးလွန်တဲ့ကလေးသွေးလန်တာလေးကူတာမှုဖြစ်တယ်။အခုရှိလို့ဝေးတဲ့ကလေးပေါ့နော်။ဒါလာဖြစ်တယ်
ဟုတ်ကဲ့နောက်တစ်ခုကဒီတွွလွန်တုတ်ခွေးမှာချောင်ချောက်လိုသဘောမျိုးပေါ့နော်ကောင်းသွားပြီချင်းပြီးတော့အထင်မှားတဲ့အနေအထားမျိုးနဲ့အသက်ဆုံးရှုံးရတာတချို့ရှိတဲ့ခါကျတော့အဲ့ဒီအနေအထားလေးကိုလည်းဆရာကြီးအသေးစိတ်လေးရှင်းအောင်ထပ်ရှင်းပြပေးပါလား
အဲ့ဒါလည်းအရေးကြီးတဲ့အချက်ပါပဲဘ အလုံးစုံပြားရင်လည်းကွာဒီလိုတကွေးမှာတွေးလန့်နေဆိုတဲ့အချိန်ကြီးချင်းအနေအားလည်းဒါပဲတွေးလန့်ခြင်းမှာအဲတွေးလန့်တဲ့အချိန်ကြာလေလေကိုယ်ရင်းတွေးရမှုဖြစ်နိုင်နေတဲ့အတွက်တဆုံးချောင်းကလေးပါပဲတွေးလန့်တော့သူတင်ကောင်းမယ်ကလေးသူတို့တွေးလန့်လာတဲ့တိတိကျင်ကုနိုင်ရင်ဒီတွေးလန့်တကွေးပေးဆုံးမှာအတော်ကြီးမရအောင်လုပ်ပြီးလို့ရတယ်အဲ့အဲ့မှာတောင်ကျောက်ဆိုတာဒီလိုじゃသူတို့ကကအဲ့ဒီရေးကြည့်တဲ့တွေးလန့်တဲ့အချိန်ကမရောက်ခင်မှာဖြားကြပါလေအဖြားကြတာအဲ့ဒီအချိန်ကညာတော့ဖြစ်ဆိုရင်ဒီဖြားပြီးသူ့ရက်က9ရက်တော့မှဖြစ်တတ်ပါအဲ့တော့ဖြားကြတော့တောင်းပါလေလို့သိတတ်တယ်ဒါပေမဲ့ဖြားကြရင်တာမန်နဲ့ခေးတယောက်ကနေကောင်းပါလေဖြားကြစားရမယ်စောရမယ်လမ်းဆန်းပါမယ်သူတို့မှတော့ဖြားကြပြီးတော့စောလည်းမစောဘူးလမ်းလည်းမလမ်းဆန်းဘူးပုံလို့မေးသွားတယ်သိနေတယ်အမှုလည်းပြန်လည်းဖြစ်တယ်ဆိုအဲ့လိုဖြစ်တယ်သူကလေးကြီးတွေမှာဆိုထားလိုက်ရင်ဘူးမိုက်သေးတယ်ဘူးရတော့အဲ့လိုအားဖြစ်လို့ရှိရင်ပြေးလိုက်ရင်စနေတယ်ဆိုတော့ကြပါတယ်အဲ့ဒါကြောင့်လို့ရှိရင်မချိလက်ကြီးအေးဆက်မှာဒီခုလုံးကိုစမ်းမရမှာဆိုတော့တော်တော်လေးငောက်ကြပါအဲ့လိုအချိန်မှာလည်းကျွန်တော်တို့ကသိထားရတော့ဘူးတော့ကောင်းပါတယ်ဒါဒီတွေးလိုက်ရင်စနေတယ်ဆေးရုံကိုပြန်သွားပါမယ်တော့ဖြားကြပြီးတော့မလန်းသလိုရှိရင်ပြန်ချစ်ကြည့်ပါ
ဟုတ်ကဲ့ချစ်သူပြားတင်ပါတယ်ကြာ
ဥဝင်းမင်းပတ်စင်တင်ဆက်နေကြကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလွှာကိုတင်ဆက်သွားပါမယ်ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တာပ
ါအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်ရဲ့ရခိုင်ပြည်နယ်မောင်နှံခီးစဉ်တွင်ဟိန္ဒူအမျိုးသမီးတွေအပါအဝင်မြို့နဲ့မွတ်စလင်တွေနဲ့တွေ့ဆုံခဲ့ပါတယ်ဗိုလ်ချုပ်အောင်ဆန်းစုကြည်ရုပ်စိုက်ထူထားရှိမဲ့ကရားပြည်နယ်အစိုးရရဲ့အစည်းအဝေးကိုလူထုအသင်းအဖွဲ့တွေကလည်းကန့်ကွက်ခဲ့ကြတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းရေကြီးရေလွှမ်းမှုခဲ့လို့ထိခိုက်မှုအခြေအနေတွေအကြောင်းကိုကြားကြရမှာပါ
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ် Mrs. Christine Sharana Bajana ဟာပြီးခဲ့တဲ့တနင်္လာနေ့ကဒူမရဲ့မောင်တော်ခရီးစဉ်အတွင်းအစာအကျန်းဖက်အဖွဲ့ကနေအစုလိုက်တပ်ဖြတ်မှုကိုခံခဲ့ရတဲ့ရဲဘော်ကြနဲ့ခမောင်းစိတ်ကြီးရွာကဟိန္ဒူအမျိုးသမီးတွေအပါအဝင်မျိုးနဲ့မွတ်စလင်တွေကိုလည်းတွေ့ဆုံခဲ့ပါတယ်။ဟိန္ဒူအမျိုးသမီးတွေကလွန်ခဲ့တဲ့နှစ်ဩဂတ်လ25ရက်နေ့ကသူတို့ရွာသားတွေကိုအာစာအကျန်းဖက်အဖွဲ့ကတပ်ဖြတ်ခဲ့တဲ့အခြေအနေတွေကိုပြောပြခဲ့တယ်လို့မျိုးအမျိုးသားတွေကလည်းသူတို့တွေ့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုပြောပြခဲ့တယ်လို့ရခိုင်အုပ်ချုပ်ရေးမှူးကဝန်ထမ်းတဦးကပြောပါတယ်။ Christine Sharana Bajana ဟာစစ်တွေမြို့မှာရခိုင်အမျိုးသားပါတီ ANP ကခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတဖက်နိုင်ငံကိုထွက်ခွာသွားတဲ့သူတွေကိုပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရကပါရခိုင်မျိုးသားပါတီကိုတဆုံတရာဆွေးနွေးတိုင်ပင်တာမရှိတဲ့အတွက်ပါတီရဲ့သဘောထားကိုမပြောနိုင်ကြောင်းတုံ့ပြန်ခဲ့တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်Mrs. Christine Sharana Bajana ဟာတောင်ပြိုလက်ခံရေးစခန်း၊လှဘိုးကောင်ကြားစခန်း၊မင်္ဂလာမြန်မာချစ်ကြည်ရေးတံတားနဲ့နိုင်ငံတကာနေဆက်မြင့်မှန်နေထိုင်ကြတဲ့မွတ်စလင်ဒုက္ခသည်တွေနဲ့လည်းတွားရောက်တွေ့ဆုံခဲ့ပါတယ်
။ကယားပြည်နယ်လွိုင်ကော်မြို့ကဂန္ဓာဟေဝံလူထုပန်းချံမှာပူကျောင်းဆန်းကျေးရုပ်ဆိုင်လူသားရှိမဲ့အစီအစဉ်ကိုချက်ချင်းရပ်တန့်ပေးဖို့ပြည်နယ်တွင်းလူထုအသင်းအဖွဲ့တွေကပြည်နယ်စုရကိုစွန်လ16ရက်နေ့ကအိပ်ဖွဲ့စာရဆောင်ပေးဖို့ခဲ့ပါတယ်။ပူကျောင်းကျေးရုပ်တည်ဆောက်ရေးနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့ပြည်နယ်ရဲ့သမိုင်းဆင်လာအမျိုးသားနဲ့နိုင်ငံရေးရကန့်ကွက်တယ်လို့ဂရင်းနီပြည်သူ့အသင်းအဖွဲ့တွေကပြောပါတယ်။သိန်း900တန်ပူကျောင်းကျေးရုပ်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာတွားရောက်ဆွတ်လုပ်နေပြီးဖြစ်တယ်လို့ကုန်ကြမ်းစည်းတွေကတော့ပြည်နယ်ဆိုရရဲ့ဘတ်ဂျက်နဲ့ပြည်ပကလှူရှင်တွေထံတောက်ခံသွားမှာဖြစ်ပါတယ်။
ပဲခူးတိုင်းဒေသကြီးရတာရှည်မြို့နယ်နဲ့ကရင်ပြည်နယ်တန်တောင်မြို့နယ်ကြားမှာ
KNU ကယ်အန်ယူကရင်အမျိုးသားစည်းရုံးအဖွဲ့ကမြေယာပိုင်ဆိုင်ခွင့်လက်မှတ်နဲ့ပတ်သက်လို့တိုင်းနယ်လုံးဝန်ကြီးကကန့်ကွက်ခဲ့ပါတယ်။ KNU ထုတ်ပေးတဲ့မြေယာပိုင်ဆိုင်ခွင့်လက်မှတ်ဟာနိုင်ငံတော်အစိုးရထုတ်ပေးတဲ့မြေယာပိုင်ဆိုင်ခွင့်လက်မှတ်ပုံစံခုနှစ်နဲ့အလားတူနေပြီးအဲ့ဒီနေရာတွေဟာတိုင်းဒေသကြီးအစိုးရအုပ်ချုပ်တဲ့ဒေသဖြစ်တဲ့အတွက်အစိုးရအုပ်ချုပ်ရေးဆိုင်
ဒီကနေ့ကျွန်တော်တို့ရဲ့အစိုးရကလက်လမ်းမမီတဲ့အတွက်နေရာပိုင်ဆိုင်ခွင့်လက်မှတ်ထုတ်ပေးဖို့ KNU ထံမှကြာခဏတောင်းခံစာတင်ပြတာတွေလည်းရှိတယ်လို့ KNU ဘက်ကဆိုပါတယ်။
မွန်ပြည်နယ်မှာဆိုလာစက်ခွန်ရနေ့ကမကြုံစဘူးမိုးတဲတန်းစွာရွာသွန်းခဲ့တဲ့အတွက်ရင်းမြစ်မှာကျင်းပဖို့စီစဉ်ထားတဲ့ငင်းချမ်းကြီးလူစုစကဝိုင်းကိုရက်ရွှေဆန်းလိုက်ရတယ်လို့ပွဲစီစဉ်သူနိုင်ကိုသူကပြောပါတယ်။မိုးလေဝရအချိန်နဲ့ကောင်းမွန်လာတဲ့အခါမှာဟောပြောသူတွေနဲ့ပြန်လည်ညှိနှိုင်းပြတဲ့အခါမှာငင်းချမ်းကြီးစကဝိုင်းပြန်လည်ကျင်းပမဲ့အစီအစဉ်ကိုအသိပေးကြေညာသွားမယ်လ
ရာဦးနိုင်ငံရေးလိလာတုံးတတ်သူဆာရေးဆရာဦးသေးသိန်းခေါ်နောင်ကျော်နဲ့တကောင်းနိုင်ငံရေးလိလာမှုအရာဖက်ဖွဲ့စည်းကဦးရဲညူသိန်းတို့ဦးဆောင်ဆွေးနွေးဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်ဒေသခံတွေခရီးသွားလာရေးအတွက်လုံခြုံစိတ်ချမှုမရှိဖြစ်နေပါတယ်။ဇွန်လ20ရက်နေ့နေ့လယ်ပိုင်းကမူဆယ်မြို့ဆိုင်းခေါရွာန
ရှင်းမြင်းနဲ့မသူပြီမြို့နဲ့ဟာရင်ပင်ကျေးရွာမှာကျောင်းဆရာဆရာမတွေမရောက်နိုင်သေးတာကြောင့်အခုချိန်ထိကျောင်းမဖွင့်နိုင်သေးဘူးလို့ကျောင်းဆရာကြီးဦးဟရန်အုတ်ကပြောပါတယ်။မသူပြီမြို့ကနေမန်တရာလဝေးတဲ့ဟာရင်ပင်ကျေးရွာမှာတာဝန်ထမ်းဆောင်မဲ့ကျောင်းဆရာဆရာမတွေဟာပြီးခဲ့တဲ့ပတ်ကမိုးဆက်မပြတ်ရွာတွင်းပြီးမြေပြိုမှုကားလမ်းပြတ်စီမှုတွေကြောင့်သူတို့တာဝန်ချမဲ့ကျေးရွာကို ဒီနေ့ကတော့ဒီအဂရိလိုက်စိုက်ထားတဲ့ဆွေးနွေးပွဲကိုအားလုံးကိုကြားဖို့ရှိပါတယ်။ညီမနိုင်ငံတော်ဝန်တိုင်းကနေပြီးတော့ဒီမှာရှိဦးရှိနေပါတယ်။
ခုတင်လွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမိုးအစမပြတ်ရွာသူမှုကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ရေလွှမ်းမှုခဲ့တဲ့အတွက်လူတွေတေဆုံးခဲ့ရတယ်လို့လူနေအိမ်လန်းတရားတွေပျက်စီးမှုတွေရှိခဲ့တာပါဒီအခြေအနေကိုမောင်အေးကနေစုစည်းတင်ဆက်ထားပါတယ်ရခိုင်ပြည်နယ်ကရေလွှမ်းမှုမှုတန်ခံခဲ့ရတဲ့ကြေးရွာတွေကိုကိုယ်တိုင်သွားရကူညီခဲ့တဲ့သံဃာလာကန်လူမှုကူညီရေးအဖွ ဒီကြောင့်တော့ပဲမလဲရေကံတွေကရေနစ်သွားတဲ့အတွက်တောက်ရင်ခင်မှာဒီဆုတ်လုပ်ပြီးရေတန်ဖိုးဒီကတောက်ရင်ခင်ဖြစ်နေတယ်ရေလွှမ်းမှုမှုကြောင့်ရန်ကုန်စိုက်တွေကားလမ်းမှာရှိတဲ့တောက်ကုန်းနဲ့မအီမြို့နယ်တွေမှာတရားတွေပြစီသွားတယ်လို့ကားလမ်းတွေရေကြွာတာနဲ့ဆင်ရိုးတွေကြွကြသွားတဲ့အတွက်ခကြီးစောလာရေလုံးဝရေဆိုင်ခဲ့ရပြီးအခုချိန်မှာတော့ပြစီသွားတဲ့တံတားနဲ့လမ်းတွေကိုရာကြီးစော ပြောင်းကြီးချောင်းနဲ့ဖုံးလွှမ်းချောင်းကြီးကြီးခဲ့ပါတယ်။ကြေးရွာပေါင်း20ကျော်30စင်နီးပါးရေတံကိုခံခဲ့ရပါတယ်။အခုဒီချောင်းလွှမ်းမြင့်လားတွေမှာလက်သွန်းလို့မရတဲ့အခြေအနေရှိနေပါတယ်။ရေကငါးပေနီးပါးတက်ခဲ့တဲ့အတွက်တောက်ရေကနေလုံးဝပျက်စီးသွားတယ်။တောက်ကြရေတွေနဲ့မြက်ရေလွှမ်းမှုတွေကြောင့်ပုံလွှမ်းမြို့နယ်လွှမ်းမှုကြေးရွာမှာမြေပြိုပြီးလူတအုးသေဆုံးခဲ့တယ်လို့အော်ရမကြေးရွာမ people for people of Puga, Kusulanga, Kulu, Jobare.
Sure, and you will have to say that you are in San Jovima, assessment, the Kaukaro, Litila, the Lukas, the Mude, Loyam, and the Nikaro, Yume Line Baro, and Pujan, Lodi,
I don't see. Rakai Nima, Nasa, Nita, Mu Yadima, Munda, and the Yena, Yiji, and other people, let's see, Lunke, and Nidrigalim, Muni, the Shoma, Real Mo Kedor, Lea Medina, Chinori, Amya, Yazi, Sungshon Kayavare.
စက်ပြီးတော့မွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီတွေကနေတပါတီရဲ့အဖြစ်ပေါင်းစည်းဖို့ကြိုးပမ်းနေရမှာအစပြုပနာမသဘောတူညီချက်တွေကိုချမှတ်နိုင်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်ဒီလိုသဘောတူညီချက်ရရှိတာဟာရလဒ်ကောင်တစ်ခုလို့လည်းလေးလာသူတွေကဆိုကြပါတယ်မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်
မွန်ဒီနာလုံဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MNP တို့နှစ်ပါတီပေါင်းစည်းရေးအတွက်ပါတီထိုက်တီးခေါင်းဆောင်တွေပထမကျင်းစည်းဝေးကျင်းပခဲ့ရမှာအဓိကချက်၅ချက်ကိုသဘောတူညီဆုံးဖြတ်ချက်ချမှတ်နိုင်ခဲ့တယ်လို့ MNP ထွေထွေသွင်းရင်းမှုနိုင်လျေသမဂ္ဂပြောပါတယ်အဲဒီသဘောတူညီကြတဲ့ကိစ္စရ၅ရပ်ကိုကျွန်တော်တို့ဒီအပတ်အတွင်းမှာပြန်တွေ့ပြီးတော့ပြန်ဆွေးနွေးကြမယ
ဆန်းသွားသူဥဆောင်ပြီးတစ်ဖက်ငါးဦးစီပါဝင်တဲ့ပါတီထိပ်ပိုင်းခေါင်းဆောင်တွေအန်ဒီဘီဘဟုဌာနချုပ်ယုံမော်လမြိုင်မြို့မှာကျွန်းလဆက်ရှိရနေ့ကတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒီတဘောသူညီချက်ငါးချက်ကိုနှစ်ပါတီစလုံးအသေးစိတ်ထုတ်ပြန်ခဲ့တာမရှိပေမဲ့လည်းနှစ်ပါတီထိပ်တီခေါင်းဆောင်များဆွေးနွေးပွဲအတွက်ကိုပြီးခဲ့တဲ့ကျွန်းလဆက်ကိုရနေ့ကအန်ဒီဘီဘဟုလု ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ပြည်သူလူထုကအမလူအမရဖြစ်နေတယ်လို့မွန်ကိုစားပြုပါတီတီထောင်လူတွေကလည်းပါတီမှတ်ပုံတင်ဖို့ပြင်ဆင်နေတဲ့ကာလမှာစောင့်ကြည့်နေကြပြီ။နှစ်ထောင်ဆယ်နှစ်ခုနှစ်ကတည်းကလက်ရှိအခုချိန်ထိသစ်ဆုပ်မှုတွေဖြစ်နေခဲ့ပါတယ်ရှင်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်မစ္စစ်ခရစ်စတင်ရှာရနာဘတ်ဂျနာဟာရခိုင်ပြည်နယ်မောင်တော်ခရီးစဉ်အတွင်းဟိန္ဒူအမျိုးသမီးတွေအပါအဝင်မြို့နယ်မွတ်စလင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကြရားပြည်နယ်လွယ်ကော်မြို့လူထုပန်းချံမှာပို့ချုပ်ကြေးရုပ်စိုက်ထူထားရှိမဲ့ပြည်နယ်အစိုးရရဲ့
ပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
BNI ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ကြရတာပါခင်ဗျာ။ VOA ကနေတောက်ကြနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ရုရှားကုမ္ပဏီ5ခုနဲ့လူပုဂ္ဂိုလ်3ခုအရေးယူတန်းခတ်လိုက်ကြောင်းအမေရိကန်ဘဏ္ဍာရေးဌာနကမကြာသေးခင်ကပဲကြေညာခဲ့ပါတယ်။အခုလိုအရေးယူတာဟာအလွန်ကောက်ချစ်တဲ့ကွန်ပျူတာဆိုင်ဘာလှုပ်ရှားမှုလှုပ်ဆောင်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့သမရအမိန့်အမှတ် 13694 ရအရေးယူမှုဖြစ်တယ်လို့ပြင်ဆင်ပြဋ္ဌာန်းချက်အပိုင်း 224 ရအမေရိကန်ကိုစိန်ခေါ်နေသူတွေအပေါ်မှာဒဏ်ပြန်အရေးယူတဲ့ CAATS လို့တည်ကြတဲ့ဥပဒေအရအရေးယူတာဖြစ်ပါတယ်။အဲ့ဒီထက်ကကုမ္ပဏီတစ်ခုဟာ FSB လို့ခေါ်တဲ့ရုရှားထောက်လှမ်းရေးကနေထိန်းချုပ်ထားတဲ့ကုမ္ပဏီဖြစ်ပြီးရုရှားထောက်လှမ်းရေးကိုပံ့ပိုးဖို့နည်းပညာနဲ့ပစ္စည်းတွေပေးဝေခဲ့တာဖြစ်တယ်လို့နောက်တစ်ခုကတော့ရုရှားထောက်လှမ်းရေးကိုပစ္စည်းနဲ့နည်းပညာအထောက်ပံ့တွေပေးခဲ့တာဖြစ်ပါတယ်။ရုရှားထောက်လှမ်းရေးနဲ့ပတ်သက်နေတဲ့ဒီကုမ္ပဏီ3ခုပိုင်းဒါမှမဟုတ်သူတို့ထိန်းချုပ်ထားတာဒါမှမဟုတ်သူတို့ကိုယ်စားလုပ်ကိုင်ဆောင်ရွက်နေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီအများအပြားကိုလည်းဗဏ္ဍာရေးဝန်ကြီးဌာနနိုင်ငံရဲ့ချားပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာကနေအရေးယူခဲ့ပါတယ်။ရုရှားရဲ့ cyber ဆွမ်းရည်တိုက်ခိုက်မှုတွေတိုးလာစေဖို့အတွက် Russia sitane taulain phwe rin Russia asuya ye nyun cha che ya kaot che swa lou saung ni du ri go dan bian po twe American piraung su ga ma pyet chou ban ni chang Bandai wen ji Stephen Mnuchin ga June 17 ni ma chin nyat che thauk pyan pyo su ba de aku a ye yu dan khat lai de company rin ne lu pauk go ri ha Russia taulain yin ne let twe lou saung yin Russia ye computer cyber san yan ne ye ao swin yin san yan tu twe mu ri ya po twe dai yai phyan wi pe ga da mo Daha, American Piron Sune, American Mahame Duye, Long Jong Secha Mugu, Pepia Sina in Elule, Banai Munji Manu Chenga, Biobale, Russia Taulain Tana, FSP Kurangale, a Yenonga, American CATSE Ubri, a Bai Nenele Ya, a Yura Kangia B, Daha, Russia Suya Dre, Computer Cyber Losa Murima, Bowing Gera Jump Pipare, American Go Chen Chao Pu Dre, Russia Taulain Pue, Nyon Jaja Dain Lok Sao Nire, Lupo Guri, Tamam Ho, Gomri Rigo Pima Tapi, Pimin Tana Yi Yu Dre, American Piron Suga, Dandikan Cha Ta Jaune, Russia Ye, American Boma Boma Chincha Murigo, Dandian Hain Bo Dre, CADSE Ubrine, Yi Yura Bawen, Dankate Nirigo, Dombu, Sepi, Lok Sao Nima, Pijaune, Banai Wenji Manu Chenye, Jinya Jetema, Popia Tabare.
Megan Soya ye dabora amyin ni go tin pya lo pi ba bi.
Aku na sin ge ya la ga ro American Soya ye dabora amyin ni da phit pi VOA ye abo mho hou chang ti se a ba le khmyar. Manat phyan sne nya VOA ye dai dai li line season ma ba ri swin nwe ja ma le ji aw ma.
ပါဝင်ဆွေးနွေးမိများမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါရခင်ဗျာ ပါဝင် ဆွေးနွေးမိများမဲ့ သောတာရှင်တွေကို ဖိတ်ခေါ်အပ်ပါရခင်ဗျာ
စနေညာ VOA ရဲ့ ဒရိုက် လီလိုင်း အစီအစဉ်မှာ သောတာရှင်တွေ ပါဝင် ဆွေးနွေးကြပါဦး လို့ ထပ်မံ ဖိတ်ခေါ်လိုက်ရပါတယ် အခုတော့ သတင်း အကျဉ်းချုပ်ကို ဒေါခင် မျိုးသက်က ပြောပြပေးပါဦးခင်ဗျာ
Mexico Gunny Nessa Job Happy American and Nego Deamwa Muyola and Mida Sirigo the Guerriasi Tendin Tayagani Piampi Ponsi Bibu Dre a so up where Sirigo Pioja Gedelo American Tamara Donald Trump got Pioja Lebari Nuclear Lenep Chatting a season and Piwa Sawyer Nay Lungans and Satin Livillo American Tamara Donald Trump got Mani Rungabe Piovari Nuclear Lenep Santa Adiga Niaji Legugo ပေါက်ခွဲဖြစ်စီပြလိုက်ပြီဖြစ်လို့ဒါဟာဖြစ်သိရင်လုပ်ငန်းစဉ်စတင်နေတဲ့ဆိုရတဲ့သဘောပဲလို့သမရထရမ့်ကသူ့ရဲ့အဆိုအဖွဲ့ကိုမနေ့ကသမရအင်ယူမှာပဲပြောကြားခဲ့ပါတယ်ကျန်တဲ့ပရင်းနဲ့ကစားခဲ့ကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကဒိမ့်မန်နဲ့ဩစတြေးလျတကိုးစီတည်ကြခဲ့ပါတယ်ပြင်သစ်နဲ့ပီရူးပွဲမှာတော့ပြင်သစ်ကပီရူးကိုတကိုးကိုမရှိနဲ့ Brazil and Costa Rica, also Tiga, Nigeria and Iceland, also Iga, Sabia and Switzerland, and then Gazaja, Mapchapare. Microbes, bacteria, Lupukon, Lomware, Durigo, Sue, Muri, Sita Jamuri, Chenna, Zilesura, Tepan, Pinashunaga, Tredrigo, Santa Muma, Triga, B, December Mutiga, Shimas, and Ludari Mala, Laru, Chenna, Lupiobare, Harvard, Sejang, Tudetana, Pinashunaga, Santa, and Kulu, Trishi, get up to Pare.
Jesuagamia? သတင်းညွှန်းချက်ကိုဒေါက်ကင်မြို့သက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်မူကကိုကျောင်းလင်းဖြစ်ပြီးအတန်းမိုင်းဆိုင်ရာအင်ဂျင်နီယာတော့ဒက်ရက်စမစ်ဖြစ်ပါတယ်တောက်ကြနေမင်းနဲ့ VOA အစီအစဉ်တွေကိုမင်းနဲ့ချောင်းနိုင်နေခုနှစ်နိုင်တိလိုင်းလုံးမီတာ20လေး40 50တင်းနဲ့လိုင်းလံမီတာ196ဇေရိုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တောရစီမြန်နဲ့တကွာမြန်မာပြည်သူတို့အားလုံးကိုရ
This program has come to you from the Voice of America, Washington.